ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် BJ နံပြားရဲ့ယာရီကိုမကြခင်ရုတ်သိမ်းတော့မယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကပြောပါတယ်။ဒီဇင်ဘာလအကုန်မှာတက်တန်းကုန်ဆုံးတော့မယ်မစ္စတာနံပြားရဲ့ယာရီအတွက်နောက်ထပ်တက်တန်းတိုးဖို့ဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံကထောက်ခံကြေညာခြင်းမရှိခဲ့တာကြောင့်လို့ဆိုပါတယ်။မတ်အင်ဂျင်နိုင်ငံအပြည့်အစုံကိုပြောပြမှာပါရှင်။
ဗီဂျေနမ်ဘီယာရဲ့တက်တန်းကုံဆုံးတော့မှာဖြစ်ပြီးနောက်ထပ်လူစားထိုးခန့်အပ်ဖို့မရှိတော့ဘူးဆိုတဲ့အကြောင်းကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံရဲ့ပြောခွင့်ရအမျိုးသမီးက VOA ကိုအခုလိုပြောပါတယ်
The mandate on his office expires on the 31st of December.
Mr. Nambiya ကိုတာဝန်ပေးထားတဲ့တက်တန်းဟာဒီဇင်ဘာလ31ရက်မှာကုံတော့မှာပါကုလသမဂ္ဂထွေထွေညီလာခံကလည်းသူ့ရဲ့ယာဒူးတက်တန်းတိုးပေးဖို့ထောက်ခံကြေညာခြင်းမရှိခဲ့ပါဘူး။ဒါကြောင့်နောက်ထပ်လူစားထိုးခန့်အပ်ဖို့လည်းမရှိပါဘူး။မြန်မာနိုင်ငံအတွက်မလိုအပ်တော့ဘူးလို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကမြင်ကြပါတယ်
။အခုလို VJ နမ်ဘီယာရဲ့နေရာမရှိတော့ပေမဲ့မြန်မာနိုင်ငံအနေနဲ့ကတော့သူတို့ရဲ့နိုင်ငံသားရေးမူဝါဒအရကုလသမဂ္ဂနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့သမရာယုံညွှန်ကြားရေးမှူးဦးစော်ထေးက VOE ကိုပြောပါတယ်
။အရင်ကလည်းကျွန်တော်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ကျေကုလဘူအောင်ဆောင်နေတယ်နောက်လည်းဘူအောင်ဆောင်တော့တို့တော့နမီးယားနဲ့ပတ်သက်လို့ကတော့ကျွန်တော်တို့အနေနဲ့သူ့ထောက်ခံကြံရည်ချက်နဲ့ပတ်သက်လို့ကျွန်တော်တို့ကတော့တော်တော်လေးစိတ်ဝတ်တမလာဖြစ်ရတယ်အဲဒီပုံမှာလည်းလက်တွေ့အခြေအနေမျိုးကိုသင်ရဖို့ပြင်ဆင်ရှိတယ်သူ့ရဲ့စိတ်ဝင်စားချက်ကိုဆက်လာပြီးထူရတဲ့အတွက်ကျွန်တော်တို့ကတော်တော်လေးကိုအားဝဲဒီစတင်ချက်ပေါ်စီခဲ့တဲ့အကြောင်းရင်းကိုဖော်ပြဖို့ချက်ကိုဆက်တယ်အဲ့လိုကျွန်တော်တို့ကမြင်ပါတယ်
ဟုတ်ကဲ့အဲ့တော့ Mr. Namiya ရဲ့ထုတ်ပြန်ချက်မှာထောက်ပြထားတဲ့ဒီပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုသတင်းမီဒီယာတွေတွားရောက်ပြီးတော့သတင်းယူခွင့်ပြုဖို့ဆိုတဲ့အချက်မှာမြမအစိုးရကလည်းတွားခွင့်ပြုမှာဖြစ်တယ်လို့တုံ့ပြန်ထားတယ်ဆိုတော့သတင်းတော့တွေအတွက်အခုအစီအစဉ်တွေကဘယ်လိုရှိပါသလဲရှင
်။သတင်းမီဒီယာတွေစီစဉ်တဲ့အပိုင်းကတော့ကျွန်တော်တို့ကနဦးကတော့ Foreign Media ပါမယ်တို့တော့ကျွန်တော်တို့လေပြိုင်းက Correspondent ဖြစ်နေဒီလိုဒီမှာထားတာဒါနဲ့တော့ဒါတွေကကျွန်တော်တို့ဇန်နဝါရီလနဲ့ဆက်လက်ပြီးတော့ဆောင်ရွက်မှာဖြစ်တယ်အနည်းဆုံးအားဖြင့်တော့အနည်းဆုံးကျွန်တော်တို့ကအကျုပ်တန်းအဲဗီဒီယိုဟိုနေ့စဉ်တင်ကအဲဖတ်အကြည့်ကတင်ရခြင်းစသဖြင့်ကျွန်တော်တို့စုံလင်အောင်ရေးဖြည့်ပြီးတော့ဆောင်ရွက်တော့မှာဖြစ်တယ်အဲ့ဒါကိုတော့မကြခင်မှာမကြခင်ဆိုတော့အနည်းဆုံးကျွန်တော်တို့အဲ့ဒါကိုဟိုတင်ရခြင်းလုပ်မှာတိုးတော့ဖြစ်တဲ့ခါမှာလည်းသူတို့ကြည့်တယ်ဒီကံတော်လို့ပြောတာကတော့နေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေန
ေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေဒီဇင်ဘာလ10ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကြေညာချက်မှာရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်မောင်းတော်မှာဖြစ်နေတဲ့ပဋိပက္ခနဲ့ပတ်သက်လို့အရက်သားတွေရဲ့လုံခြုံရေးကိုလူမျိုးရေးဘာသာရေးမခွဲခြားဘဲအကာအကွယ်ပေးဖို့မြန်မာအာဏာပိုင်တွေကို VJ နမ်ဘီယာကတိုက်တွန်းထားပြီးနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုလည်းအဲ့ဒီဒေသကိုသွားပြီးဒေသခံတွေနဲ့တွေ့ဆုံဖို့အကြံပြုထားပါတယ်။ VJ နမ်ဘီယာဟာကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဖြစ်2012ခုနှစ်ဇန်နဝါရီလမှာစတင်တာဝန်ထမ်းဆောင်ခဲ့တာပါ2009ခုနှစ်ကနေ2012ခုနှစ်အထိတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့ရုံးအဖွဲ့အကြီးအကဲဖြစ်ထမ်းဆောင်ခဲ့ပါတယ်အဲ့ဒီမတိုင်ခင်မှာတော့မစ္စတာနမ်ဘီယာဟာအိန္ဒိယနိုင်ငံဆိုင်ရာတန်အမတ်ကြီးဖြစ်ပါကစ္စတန်တရုတ်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာတာဝန်ထမ်းဆောင်ခဲ့ပါတယ်ရှင်